တပတ်တော့ရေးတယံစာတအရင်အမြစ်တွေတဲကမြေအောင်ရေကိုထိမ့်သိမ့်ဖို့လိုအပ်နေတယ်ဆိုတော့ကိုပြောပြပေးပါစီ။မြန်မာနိုင်ငံမှာနွေရာသီရောက်လာတာနဲ့တချို့ဒေသတွေမှာတောက်တုံးရင်ခက်ခဲနဲ့ကြုံရလေရှိပါတယ်။ရေအရင်အမြစ်တွေတဲကမြေပေါ်မြေချောင်းအင်းအိမ်တွေအေးပါတယ်လို့မြေအောင်ရေကလည်းအဓိကကျတဲ့ကဏ္ဍကနေပါဝင်တာမို့မြေအောင်ရေတယံစာတကိုရေရှည်သုံးနိုင်အောင်ထိမ့်သိမ့်ဖို့လိုအပ်တယ်လို့ကုလသမဂ္ဂအယူနီဆက်မှာရေနဲ့တန်ရှင်းဆိုင်ရာကျွမ်းကျင်သူဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဇလဘူမိပေရာပညာရှင်ဦးညွန့်လွင်ကပြောပါတယ
်ကျွန်တော်တို့အဓိကအနေနဲ့တော့မြေပေါ်ရေဖြစ်တဲ့မြေချောင်းအင်းအိမ်ရေကန်နေရာနေတုံးတယ်ဟုတ်ဒုတိယပိုင်းကတော့ကျွန်တော်တို့မြေအောက်ကြီးပေါ့နော်ပမာပြီးအထက်ပိုင်းကနေပြီးတော့ဟိုးတောင်ပိုင်းလောက်ထိကမြေအောက်ကြီးကိုနည်းနည်းနဲ့ကျွန်တော်တို့ထုတ်ယူသုံးဆွဲတာတွေရှိပါတယ်ဒီမြေအောက်ကြီးထုတ်ယူသုံးဆွဲမှုနဲ့ပတ်သက်ပြီးတော့ပမာနိုင်ငံမှာဒါဖေးဆွေတဏီတွေကဒါလုတ်တိုင်လာတဲ့နည်းစနစ်တွေလည်းရှိတယ်ဒီဘက်ကမှာဆက်ရည်တွင်းနဲ့ပိုက်တွေချပြီးမြေအောက်ကြီးကိုထုတ်သုံးဆွဲတဲ့အပိုင်းတွေလည်းရှိပါတယ်တော့အဓိကပြောချင်တာကဗမာပြည်မှာကျွန်တော်မြေအောက်ကြီးသုံးဆွဲမှုတွေကအနည်းတက်တနည်းကျွန်တော်ပို့ပြီးတော့များလာတယ်။ဒါများပြားလာတဲ့အချိန်မှာဒီမြေအောက်ကြီးဆရာဇာတာတွေပေါ့နော်အရင်းအမြစ်တွေကိုမဆုံးဆုံးအောင်မပြည့်စုံအောင်ရေရှည်ကျွန်တော်သုံးဆွဲနိုင်အောင်ထိန်းသိမ်းဖို့လိုအပ်တယ
်။ရေရှည်သုံးနိုင်အောင်မြေအောက်ကြီးအနေအထားကိုစနစ်တကျလေ့လာမှတ်တမ်းတင်ဖို့လိုအပ်ပြီးထောက်ယူသုံးဆွဲလိုက်တဲ့ရေအတွက်အစားပြန်ပြီးဖြည့်ပေးနိုင်တဲ့နေရာတွေကိုမဖြက်စီးမိစေဖို့လဲလိုအပ်တယ်လို့ဆိုပါတယ်
။ရေအောင်ရေကထုတ်ယူသုံးဆဲတဲ့အခါမှာရေအောင်ရေအောင်စွာအဲမှာရှိတဲ့ရေကိုထုတ်ယူသုံးဆဲရတဲ့အတွက်ဘာမှကျွန်တော်တို့ပတ်စံအားထားလို့ပဲရှိတဲ့ငွေလေးကိုထုတ်သုံးလို့ရှိရင်တနည်းမှာဒါကုန်သွားမယ်။ကျွန်တော်တို့အတိုးရင်းဘွားကိုပဲကျွန်တော်တို့ထုတ်ပြီးသုံးမယ်ဆိုရင်ဒါရေရှိကျွန်တော်သုံးလို့ရမယ်။အဲတော့အဓိကကျွန်တော်တို့ဒီနည်းစနစ်တကျပေါ့နော်။ရေအောင်ရေအောင်စွာတစ်ခုဆိုရင်ကျွန်တော်တို့ဒေသလေးလာဖို့လိုပါတယ်။အဲ့လိုလေးလာတဲ့အခါမှာဒီမြေအောင်ရေဟာတစ်နှစ်တစ်နှစ်ကိုဘယ်လောက်ပမာဏပြီကျွန်တော်ထုတ်ယူသုံးဆနိုင်မလဲမြေအောင်ရေအောင်ကတိကျပစ္စည်းမှုအနည်းဆုံးကဘယ်လိုဒီစီထုတ်ယူသုံးဆနိုင်မလဲဆိုတော့စီစမ်းလေးလာဖို့ကျွန်တော်လိုတာပေါ့နော်ပြည်ပြိုင်တဲ့အထက်မှာပဲဒီမြေအောင်ရေကိုပြန်လဲဖြည့်တင်းတဲ့နေရာတွေရှိတယ်ကျွန်တော် research area တွေပေါ့နော်ဒီ research area တွေဒီပြန်လဲဖြည့်တင်းတဲ့နေရာတွေကိုကျွန်တော်မဖြည့်ဆည်းဖို့လိုပါတယ်တော်မှပြီမှာဒါဥစားပြေးပြီးတော့ဆောင်ရွက်တဲ့လုပ်ငန်းတစ်ခုကိုကျွန်တော်ယူစားပါ
ဒါအပြင်မြေအောင်ရေကိုထုတ်ယူသုံးဆွဲတဲ့တွင်းနေတူရမှာလဲစီကံသတ်မှတ်ဖို့ကအရေးကြီးပါတယ
်။တွင်းတူတဲ့အခါမှာပေါ့နော်။အဓိကကျွန်တော်တို့ကစိတ်ရည်ရည်တူလာလဲတော်တော်လေးများပြားလာတယ်။စာပြိုးရည်အနေနဲ့ရောလူသုံးအနေနဲ့ရောများပြားလာတဲ့အတွက်တွင်းတူတဲ့နေရာမှာတွင်းတူတဲ့စီကံပေါ့ညီဥပဒေတွေပေးချာထုတ်ပြန်ဖို့လိုပါတယ်။အဲ့ဒါဆက်စင်ကကျွမ်းကျင်တဲ့ပညာရှင်တွေ water well drilling နဲ့ပတ်သက်ပြီးကျွမ်းကျင်တဲ့ပုံပုံတွေရှိတယ်။အဲ့ဒီအဲ့ဒီပုံပုံတွေနဲ့ဒီဆက်စင်ကတာဝန်ရှိတဲ့ဝန်ကြီးဌာနအနေနဲ့ညှိနှိုင်းပြီးဒါတွေကိုအရေးပေါ်ဆောင်ရွက်တင်မယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့မြေအောင်ရေအောင်လာတစ်ခုဟာပျက်စီးသွားပြီးမှဆိုရင်ပြန်ပြီးတော့ပြုတ်ပြင်ဖို့ဟာအမှန်တကယ်ပါပဲ
။မြေအောင်ရေကိုမြန်မာနိုင်ငံမှာပေါ့နော်ဘလောက်အရေးကြီးထိမ့်သိမ့်ဖို့လိုနေပါလဲ
။ဥပမာလေးတစ်ခုပေါ့နော်ဒီလိုဆက်ရည်တွင်းနေတာဒီကောင်းရည်တန်းထွက်တယ်အထမ်းကရေဝင်လာတာနဲ့တပြိုင်တည်းတည်းအဲ့ဒီဒီကောင်းရည်တန်းတောက်တုံးနိုင်တဲ့အဆင့်မဟုတ်တော့ဘူးငံတက်နှုံးနေမြင့်တက်လာဒီတော့ကျုံးတော့မှာဒါတွေဟာအများပြားဖြစ်နေတယ်လို့ဟိုတင်းတင်းကြပ်ကြပ်ပြောရရင်ကျွန်တော်ရန်ကုန်မြို့မှာပေါ့နော်ဘလုံးဒေသတစ်ဝိုက်ပေါ့အလုံးဘက်မှာကျွန်တော်တွင်းတွင်းဒီကောင်းရည်တန်းရတယ်အခုတပြေးပြေးတပြေးပြေးနဲ့ကျွန်တော်တွင်းတွင်းတွင်းနဲ့ဒီအပေါ်ပိုင်းအလွှာတွေမှာဒီငံတွေဝင်လာတယ်ဆိုတော့အဲ့ဒါတွေဟာဒီကကြာကင်းသိမ်းကိုလိုအပ်ပါတယ်အဓိကပါလဲဆိုတော့ထုတ်ယူသုံးဆမှုကိုကျွန်တော်တို့တန့်တတ်ဖို့လိုတယ်ကြိုင်နေတဲ့မှာပဲဒီမြေအောင်ကြီးကိုအဓိကကာဝင်နိုင်တဲ့မြေဟန်ပေါ့လို့ဖို့လိုအပ်ပါတယ
်ဆိုတော့မြေအောင်ကြီးကိုတူးဖော်ပြီးသုံးဆတဲ့နေရာမှာဆော့ဆော့တွင်းတူတာကိုစီကန်းတကြထားမယ်လို့ပြောတယ်ဘလို့စီကန်းနေလိုပါလဲ
ကျွန်တော်တို့ဒီကင်းတူးတဲ့ drilling technology ကကဘာတုံးကုတ်စီလို့ပြောမှာပေါ့နော်ရှိပါတယ်ဒါနိုင်ငံတိုင်းမှာကျွန်တော်တို့ drilling ကုတ်စီရှိတယ်တော့ဗမာပြည်မှာလည်းရှိခဲ့ပါတယ်သို့တော်လည်းဒီနည်းပညာပိုင်းမှာပေါ့နော်ပို့ပြီးတော့ဒီကံလိုက်နာအောင်ကျွန်တော်တို့ဘဟုအနေနဲ့ချမှတ်ထားတဲ့ဥပဒေစီရင်စီကံတွေကိုလိုက်နာကျင့်သုံးလာနိုင်အောင်ကျွန်တော်ဆောင်ရွက်ဖို့လည်းလိုတယ်ရေအောင်ရေအောင်စွာကအလွာလိုက်လွာလိုက်ရှိတယ်ဆိုတော့အပေါ်ပိုင်းအတိတ်ပိုင်းမှာရှိတယ်အလင်းအလတ်ဖြစ်တဲ့ဟာလားပြည်ငရာကျော်300 400အိုက်ဝန်းကျင်မှာလည်းရှိတယ်အ내ပိုင်းတွေမှာလည်းရှိတယ်အဲ့တော့ဒီမြောက်ရောင်လာတွေကိုဖောက်တဲ့ခါမှာကျွန်တော်တူးထလိုက်တဲ့အချိန်မလိုအပ်တဲ့အလွှာတွေကိုကျွန်တော်တို့ပိတ်နိုင်မလို့ဆိုလိုချင်တဲ့သဘောကကိုရေမထုတ်တဲ့အလွှာတွေကိုဒီတိုင်းထားမယ်ဆိုလို့ရှိရင်တစ်ချိန်ချိန်မှာအပေါ်မှာဒီမှာရေငန်ရှိမယ်ဆိုတာရေငန်ကအောက်မှာကောင်းတဲ့ရေအောင်းလွှာဖြစ်တဲ့ရေကြိုးသွားပြီးပြည့်စည်စေတယ် เนาะอธิกก็คือ contamination โหลပြောတာ contaminate ตัวเองดีเยเราก็รู้ว่าเปลี่ยนပြီးတော့ก้าวออกปิดเปลี่ยนหมดไม่เหลือတော့အဲ့တော့အဲ့ဒီမှာလိုအပ်တဲ့တော့တွင်းတူးတဲ့ဒီနန်းမျိုးသေးသေးချာချာစနစ်တကျလုံနိုင်လို့လိုတယ်ဆိုအခုကကျွန်တော်တို့ဒီ public sector လည်းတူးတယ်ဒီဌာနဆိုင်ရာလည်းတူးတယ်ဒါပေမဲ့ public sector မှာကျတော့သေးသေးချာချာလုံနိုင်တဲ့ဒီပညာပိုင်းစက်ကရိယာပိုင်းကမရှိဘူးဒီလိုခုနပြောတဲ့ဒီဥရင်းနဲ့ဒါကာကွယ်မထားဘူးဆိုရင်ဒီရောက်ရအောင်ပါလေစစ်စီနိုင်ဖို့အချိန်လေပုံပြီးတော့ပြီးရတယ်ပေါ့နော်အဲ့ဒါလည်းကျွန်တော်တို့တိုင်းပြည်မှာလိုအပ်ချက်တစ်ခုပါပဲဒီကံကြားနဲ့တူးပေါ်ရမယ်ပေါ့
ရေမထုတ်တဲ့အလွှာတွေကိုပိတ်မယ်ဆိုလို့တကယ်လို့တွင်းတူးတဲ့ဘူပေါ့နော်ဒီတာမန်လူတယောက်ကဘယ်လိုလုပ်တည်နိုင်မလဲဒီမလိုတဲ့အလွှာဖြစ်မှာ
အဲမလိုတဲ့အလွှာဆိုတာကကျွန်တော်တို့လွယ်လွယ်အရေးစကားနဲ့ပြောရင်ကျွန်တော်ရေမဖန်းတဲ့အလွှာပေါ့နော်ရေမဖန်းတဲ့အလွှာကိုသူကစစ်စစ်ချာချာဟာလာကျွန်တော်တို့လုံအောင်မပိတ်ဆို့ဘူးကျွန်တော်တို့အတိအကျပြောရင်ဆီးလုတ်တယ်ခေါ်တာပေါ့ဆီးလင်းလုတ်တယ်ဒီလောက်ကတော့အလွယ်ဆုံးနဲ့ပြောရင်ကျွန်တော်တို့ရေမစိမ့်နိုင်တဲ့ပစ္စည်းတစ်ခုနဲ့တိတ်ဖို့လိုတယ်။နောက်အဓိကတော့ရှွန့်ပေါ့။ရှွန့်နဲ့ပိတ်နိုင်ပိတ်နိုင်မယ်နော်။ဒီလိုမျိုးအစီအစဉ်နဲ့ကျွန်တော်တို့ပိတ်မယ်။ဒါတိုင်းတကယ်တမ်းလောက်ကြတဲ့အခါကျတော့သူ့မှာပစ္စည်းလိုတယ်၊ဤပညာလိုတယ်၊ကျန်းကျင်ဖို့လိုတယ်ပေါ့နော
်။ဆရာဒီအိမ်ကြီးမှာတချို့ခြံမြေရှိတဲ့လူတွေပေါ့နော်။အစိုးရပေးတဲ့ရေနဲ့လည်းမလောက်ဘူးဆိုလို့ရှိရင်ကိုယ်ပိုင်တွင်းနဲ့တူးကြပါလေ။ဒီလိုတူးတဲ့အခါမှာဘာတွေသတိထားဖို့အဓိကလိုပါလဲ။
တွင်းတူးတဲ့အခါမှာပုဂ္ဂိကအနေနဲ့တူးမယ်ဆိုလို့ရှိရင်နော်ဤဥပဒေတွေစီကံနေကျွန်တော်တို့တိကျလိုက်နာဖို့လိုပါလေ။ဒီနာကျွန်တော်တို့ပြောသလိုပေါ့နော်ရေအောင်ကတစ်ခုတည်းမဟုတ်ဘဲနဲ့ကျွန်တော်တို့သုံးလေးခုဖြတ်တူးရတဲ့အခါလေးရှိတယ်ဖြတ်တူးရတဲ့အခါမှာသူမသုံးတဲ့ဒီနာအလွှာတွေကိုပိတ်ထားဖို့ပိတ်နိုင်ဖို့လိုတယ်ပေါ့နော်နောက်တစ်ခုကအပေါ်ဆုံးမှလည်းဒီအပေါ်ဘိုင်းကိုကျွန်တော်တို့ကဒါ wellhead လို့ခေါ်တာပေါ့နော် wellhead structure တစ်ခုကို public sector မှာဒါတော်တော်ကိုအားနည်းတာကျွန်တော်တို့တွေ့ရတယ်ဒီအပေါ်ဘိုင်းကိုတိတိကျကျလုံအောင်ကျွန်တော် concrete နဲ့ပိတ်ဖို့လိုတယ်ဒါမှဒီအပြင်ကမလိုလားတဲ့ဒီရေကျိုးရေညစ်တွေပေါ့နော်။ဒီအရာဒီရေအောင်ဆီအောင်ဆွာတယ်ဟိုကျွန်တော်ဝင်ပြီးတော့ဒီအောင်ကမပြည့်စုံနိုင်ပါဘူး
။ဇလဘူမိပေကပညာရှင်ဥညာလည်းမှာနောက်တစ်ပတ်မှာတော့မြေရောက်ရေသင်္ကန်းစာတကိုရေရှည်သုံးနိုင်အောင်အစားပြန်ပြီးဖြည့်ပေးဖို့ဘယ်လိုလုပ်ဆောင်နိုင်လဲဆိုတာတွေကိုပြောပြပေးမယ်ဆိုတော့ဒီတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်